ထိုင်းနိုင်ငံမှာအငင်းပွားပွဲဖြစ်နေတဲ့ဘရင်နဲ့ဘရင်အမျိုးနွယ်တွေကိုအသေးဖြတ်မှုဆိုင်ရာဥပဒေနဲ့ညှိစွန်းတဲ့ဆောင်းပါးတွေကိုဖော်ပြမှုနဲ့ထိုင်းမဂ္ဂဇင်းတစ်ခုဖြစ်တဲ့ Voice of Opress Magazine ရဲ့ Editor Somyot Proxer Simux ကိုထောင်ဒဏ်ပြစ်ဒဏ်ဆယ်နှစ်ချမှတ်ခဲ့ပါတယ်။ဗုဒ္ဓဘူးနေမှာဘန်ကောက်ရာဇဝတ်တရားရုံးကအခုလိုစီရင်ချက်ချမှတ်လိုက်တာနဲ့ပတ်သက်ပြီးအယူခံဝင်ဖို့ရှိတယ်လို့ Somyot ကပြောပါတယ်။2010တုန်းကဆုံးမြုပ်ရဲ့မဂ္ဂဇင်းထဲမှာဒီဆောင်းပါးနှစ်ပုဒ်ကိုဖော်ပြခဲ့တာဖြစ်ပြီးမဂ္ဂဇင်းကိုလည်းအဲ့ဒီအချိန်ကစပြီးအဆူအကပိတ်ပစ်ခဲ့ပါတယ်။ဒီဆောင်းပါးတွေကိုကိုယ်တိုင်ရေးသားတာမဟုတ်ပေမဲ့သူဟာထိုင်းနိုင်ငံရဲ့ရာဇဝတ်ပုံမှာတစ်တစ်နှစ်ဖြစ်တဲ့ဘရင်စနစ်ကိုစော်ကားသူဖြစ်ထောင်နှံ15နှစ်အထိအပြစ်ပေးနိုင်တဲ့အမှုကိုကျူးလွန်ကြောင်းတွေ့နေရတယ်လို့တရားသူကြီးတွေကပြောပါတယ်။ဆုံးမြတ်ဟာ2011ခုနှစ်ထဲထိုင်းနိုင်ငံကရှက်နီနိုင်ငံရေးလှုပ်ရှားမှုကိုထောက်ခံသူဖြစ်ပြီးပုံမှန်112နဲ့ညီဆွမ်းနဲ့ဒီလှုပ်ရှားမှုစတင်ခဲ့ပြီး9ရက်အကြာမှာပဲအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူ့ကိုနောက်ထပ်အသေးဖြတ်မှုကျူးလွန်မှုတစ်ခုနဲ့လဲထောင်နှံတစ်နှစ်ထပ်မံချထားလိုက်တာပါ။